This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့ကနေကင်ဝေးပြီးကိုစိတ်နှစ်ပါးပြီးကင်းလုံးကြုံကြပါစေလို့ရေဒီယိုညူဂျီဖွယ်သားများကနေဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ဒီချိန်ကစပြီးရေဒီယိုညူဂျီရဲ့မတ်လ21ရက်နေ့မနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယိုညူဂျီရဲ့ဈေးသတင်းကောက်နှုတ်ချက်တွေကိုတော့နေဦးလင်ကာကဖတ်ကြားတင်ပြပေးပါရမရှင်
2025ခုနှစ်မတ်လ21ရက်နေ့မနက်ခင်းစီသတင်းကောက်နှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။ပြည်မနာစစ်ကြောင်းမူတပ်ဖြတ်ခံရမှုမှာကျူးလွန်သူများကိုဖော်ထုတ်အေးအေးယူပေးရန်ပါဝင်အချက်၅ချက်ကိုသဘောတူလိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်တာဝန်ရှိသူများဟာနေပြည်တော် PDF ကပြည်မနာစစ်ကြောင်းမူရဲဘော်ကိုဆိုင်တပ်ဖြတ်ခံခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးကရင်ပြည်သူ့တပ်မတော်နဲ့ဆွေးနွေးညှိနှိုင်းခဲ့ကြောင်းထုတ်ပြန်ထားပါတယ်။မတ်လ18ရက်နေ့မှာမဟာမိတ်ညီနောင်ဖွဲ့စည်းများရဲ့ကျောင်းဝင်စစ်ဆေးညှိနှိုင်းပေးမှုနဲ့ကရင်ပြည်သူ့တပ်မတော်ရုံးဆိုင်ရာနေမျိုးကိုတွားရောက်ဆွေးနွေးခဲ့တာဖြစ်ပြီးမဟာမိတ်များရဲ့ရှေ့မှာအောက်ပါချက်၅ချက်ကိုသဘောတူခဲ့ကြောင်းအသိပေးထုတ်ပြန်ထားပါတယ်။ရဲဘော်ကိုဆိုင်ဖြစ်စဉ်မှာပါဝင်ပတ်သက်ကျူးလွန်ခဲ့ကြသူအလုံးကိုဖော်ထုတ်အရေးယူပြီးနှစ်ဖက်အဖွဲ့အစည်းများမဟာမိတ်တပ်ပေါင်းစုများရှိမှကရင်ပြည်သူ့တပ်မတော်မှပွင့်လင်းမြင်သာစွာချပြရန်ကရင်ပြည်သူ့တပ်စုမှတူစစ်မြေပြင်မှနေမြေဝင်ရောက်ရှင်းလင်းရင်မတော်တဆမိုင်းနှင်းမိကကြာဆုံးခဲ့ရသည်ကိုအထူးဝမ်းနေရပါကြောင်းနဲ့ရှေ့ဆက်အလားတူဖြစ်ရမျိုးမဖြစ်ရအောင်အောက်ခြေတပ်မှုများအထိခိုင်မာသောယုံကြည်မှုရရှိစေရန်ဆောင်ရွက်သွားရန်နောင်ကာလများမှာနှစ်ဖက်အဖွဲ့အစည်းများမှလက်နက်အသုံးပြုပဋိပက္ခမဖြစ်စေရေးကိုအပြည့်အဝတာဝန်ယူကြိပြူရန်နဲ့တော်လိုင်းရေးအကျိုးစီးပွားကိုရှေ့ရှုပြီးအသေးဖွဲကိစ္စများမှအစားအလင်းအမြန်ညှိနှိုင်းဆောင်ရွက်ကာစည်ရေးအရာပူးပေါင်းဆောင်ရွက်နိုင်တဲ့အထိယုံကြည်မှုတည်ဆောက်သွားကြဖို့စတဲ့အချက်တွေကိုသဘောတူခဲ့ကြပါတယ်ကရင်ပြည်သူ့တပ်မတော်မှနေပြည်တော်တိုင်းစစ်ဦးစီးအဖွဲ့ထံကိုရဲဘော်ကိုဆိုင်ထံမှတင်စီရရှိခဲ့တဲ့ 9mm pistol တစ်လက်လက်ကင်ဖုန်းတစ်လုံးနဲ့ icom စကားပြောဆက်တူကိုပြန်လည်အနှံခဲ့တယ်လို့သိရှိရပါတယ်။ပြည်မနာစစ်ကြောင်းမူရဲဘော်ကိုဆိုင်ဖြစ်စဉ်အတွက်တရားမျှတစွာထိထိရောက်ရောက်အပြစ်ပေးအရေးယူနိုင်ရင်းနဲ့အရေးယူမှုပြီးဆုံးသွားတဲ့အထိဆက်လက်စ조사ဆောင်ရွက်သွားမှာဖြစ်ကြောင်းကိုပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။မုံရွာနာမခမှာတပ်ပြောင်းနဲ့ MI-17 ကနီဘလုံးကွင်းမှာဆင်းချင်း drone နဲ့ဘုံချတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါရစေ။မက်ရှလာ19ရက်နေ့ညနေ 9:00 ချိန်မှာမုံရွာနာမခမတက်လာတဲ့စစ်သားအင်အား20ပါ MI-17 ကနီမျိုးစုတက်ချင်းရဲ့ဘလုံးကွင်းတွင်ဆင်းချိန်မှာ UH-45 KLG PDF drone ဖွဲ့မှ fixed wing drone နဲ့စီးနေဘုံတိချတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ UH-45 KLG PDF drone ဖွဲ့မှဘုံတိချတိုက်ခိုက်မှုကြောင်းကနီမျိုးမှာရှိတဲ့ဗိုလ်မှူးနဲ့ drone ဗိုလ်များကိုလေရင်ပေါ်မတင်နိုင်ပဲပြန်တက်သွားရတယ်လို့ဖော်ပြထားပါတယ်။ဒရုန်းပုံသီးများပောက်ကွဲမှုကြောင့်လေကာကင်းဆောင်များထိခိုက်မှုရှိပြီးတက်တွင်းသတင်းတစ်ခုအရចောင်းသားဘဝကကဏီမျိုးအားထကမှပညာသင်ယူပူးခဲ့တဲ့နောက်မခတိုင်းမှုမျိုးမင်းထွေထိုတိုက်ခိုက်မှုကိုဒေါ်ပွားနေတယ်လို့သိရှိရပါတယ်ခင်ဗျာတဝယ်နည်းပညာတက္ကသိုလ်မှာတက်ဆွဲထားတဲ့စိတ်ကောင်းစီတသားများကိုဈေးဝယ်ထွက်ချိန်မှာစင်းနှင်းတိုက်ခတ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်တနင်္လာရီတိုင်းဒဝဲမြို့နယ်ဖျားမဲစစ်ကောင်စီစစ်စရေးကိအနီးကဒဝဲနီးပညာတက္ကသိုလ်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားများကိုဈေးဝယ်ထွက်ချိန်မှာစီးနှင်းတစ်ခတ်ခဲ့တယ်လို့ဒုရကစစ်ကြောင်းကသတင်းထုတ်ပြန်ထားပါတယ်။မတ်လ18ရက်နေ့မနေ့၈နာရီဝန်းကျင်စစ်ကောင်စီစစ်သားများဈေးဝယ်ထွက်ချိန်မှာလမ်းခုလက်တနေရာမှာတော်လိုင်းရေးပူးပေါင်းတပ်တို့ကစီးနှင်းပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား3ဦးသေဆုံးခဲ့က BA63 G3 နှစ်လက် BA64 G4 တစ်လက်နဲ့ဆက်ဆက်ပစ္စည်းများကိုသိမ်းဆည်းရရှိခဲ့တယ်လို့သိရှိရပါတယ်အဆိုပါတိုက်ခိုက်မှုများကိုဒဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNL ရဲ့ဒူရကစစ်ကြောင်းရေပြူပြည်သူကာကွယ်ရေးတပ်ဖွဲ့ YPPDF တို့ကပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာထီလင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာ၄ဦးသေဆုံးခဲ့ပြီး30ကျော်ဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။မကွေးတိုင်းကံကောခရိုင်ထီလင်းမြို့နယ်အလဲပန်းကျေးရွာကိုစစ်ကောင်စီကဂျက်ဖိုင်တာနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာအရသာ၄ဦးသေဆုံးခဲ့တယ်လို့ထီလင်းမြို့နယ်ပအာဖာကသတင်းထုတ်ပြန်ထားပါတယ်။မက်ရှလာ20ရက်နေ့မနက်2နာရီခန့်မှာအလဲပန်းရွာကိုစစ်ကောင်စီကဂျက်ဖိုင်တာနဲ့ရော့ကက်မီးလောင်ပုံးဆက်လက်များနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်85နှစ်အရွယ်အမျိုးသား2ဦး86နှစ်အရွယ်အမျိုးသမီး2ဦး Great Dwell ចောင်းသူ2ဦးစုစုပေါင်း4ဦးသေဆုံးခဲ့ပြီး6ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ကာထိခိုက်ဒဏ်ရာရရှိသူ28ဦးထိရှိတယ်လို့သိရှိရပါတယ်။ဒါ့အပြင်နေအိမ်လေးလုံးမီးလောင်ပြာကျခဲ့ကာ12လုံးအလုံးစုံထိခိုက်ပျက်စီးသွားခဲ့ပြီးအိမ်လုံး40ကျော်ထိခိုက်ပျက်စီးခဲ့တဲ့အပြင်နွားဝက်10កောင်ခန့်သေဆုံးသွားခဲ့ကာ30ကျော်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုများတိုးမြင့်လှုပ်ဆောင်နေတာကြောင့်ထိခိုက်မှုအနည်းဆုံးဖြစ်စေဖို့နေအိမ်တိုင်းမှာခိုင်ခန့်နေဘုံခိုခြင်းများကြုတ်ခြင်းများမဖြစ်မနေတူးဖော်ကြဖို့နဲ့ကြန့်ခိုင်မှုစစ်ဆေးခြင်းလေကြောင်းသတင်းများကိုချိတ်ဆက်ရယူသတိပေးခြင်းများကိုလှုပ်ဆောင်ကြဖို့အသိပေးတိုက်တွန်းထားပါတယ်ခင်ဗျာလေတူမြို့နယ်မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရသာပြည်သူ2ဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ကရင်မျိုးသားစီယုံကော်တူးလီအုပ်ချုပ်မှုနယ်မြေခလဲလူတူခရိုင်လေတူမြို့နယ်မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုများကြောင့်အရသာပြည်သူ2ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်လေးလုံးပျက်စီးခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ထားပါတယ်။မက်လာ18ရက်နေ့ညနေ 6:05 မိနစ်အချိန်မှာနတ်တန်ကွေးမှာစစ်ကောင်စီတပ်ဖွဲ့က120မမနှလုံးပစ်ခတ်ခဲ့ရာဖိုးတကျွာနဲ့ချောင်းဝကျွာတို့မှာကြားရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်လက်နက်ကြီးပောက်ကွဲမှုကြောင့်ဖိုးတကျွာမှာဒေါ်လှလထွေ62နှစ်နဲ့မဆူဆူမှာ32နှစ်တို့ထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်တစ်လုံးပျက်စီးခဲ့တယ်လို့သိရှိရပါတယ်ဒါ့အပြင်ချောင်းဝကျွာမှာဒေါ်ခင်မာထွေဦးစော်မျိုးလာနဲ့ဦးချစ်ပူတို့၃ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်၃လုံးပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာမြောင်မြို့ပေါ်နဲ့ကျေးရွာနေရွာမှာလက်နက်ကြီးစက်တက်လေဒီများနဲ့ပစ်ခတ်ပုံကြဲမှုကြောင့်ပြည်သူ၄ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မက်လ19ရက်နေ့ညနေ4နာရီခန့်မှာမြောင်မြို့ပေါ်ရှိစစ်ကောင်စီစခန်းများမှာလက်နက်ကြီးများနဲ့ပစ်ခတ်မှုကြောင့်မြောင်မြို့တောင်ပန်းလေတင်ဦးရွာမှအမျိုးသားတူမြောင်မြို့မြောက်ဖန်ကြီးကုန်းရွာမှအမျိုးသားတူသေဆုံးသွားကြောင်းကိုຫນွေဦးမြောင်မှသတင်းထုတ်ပြန်ထားပါရယ်။ဒါပြင်စက်တက်လေဒီနဲ့ထက်မှန်ပုံကြဲခဲ့တာကြောင့်မြို့ပေါ်မှာပြည်သူ2ဦးသေဆုံးအမျိုးသမီးတူထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်နှလုံးမီးလောင်ဆုံးရှုံးသွားတယ်လို့ဖော်ပြထားပါတယ်မက်ရှလာ20ရက်နေ့မနေ့ပိုင်းမှာလက်နဲ့ကြီးများနဲ့ပြစ်ခတ်နေပြီးစက်တက်လေဒီများလည်းတပ်ဝဲနေကပုံကျဲရင်ပြစ်မှတ်ရှာနေတယ်လို့သိရှိရပါတယ်။မြောင်မြို့အနီးရွာများမှာပြည်သူများစက်တက်လေဒီနဲ့လက်နဲ့ကြီးအနေအမဘေးကင်းစေဖို့ရှောင်တိန်နေကြရန်အတွက်တိုက်တွန်းထားပါတယ်ခင်ဗျာ။MDYPDF ထိန်းချုပ်နယ်မြေအတွင်းလူမှုတွေ့ဆုံပွဲနဲ့လေကြောင်းရန်ကာကွယ်ရေးအသိပညာမျှဝေပွဲများပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDYPDF ထိန်းချုပ်စုမှုနယ်မြေများအတွင်းလူမှုတွေ့ဆုံပွဲများနဲ့လေကြောင်းရန်ကာကွယ်ရေးအသိပညာမျှဝေပွဲများပြုလုပ်ခဲ့တယ်လို့ MDYPDF ကထုတ်ပြန်ထားပါတယ်။မက်လ20ရက်နေ့မှာ MDYPDF နဲ့အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူ့အင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီ FCC MDY တို့ပူးပေါင်းပြီးလေကြောင်းရန်ကာကွယ်ရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်များကိုပြည်သူထံဝေမျှခြင်းနဲ့လက်တွေ့တရုတ်ပြမှုများကိုပြုလုပ်ခဲ့ကြတယ်လို့သိရှိရပါတယ်စစ်ကောင်စီကနိုင်ငံအနှံ့ပြားမှာပြည်သူလူထုကိုဦးတည်တဲ့လေကြောင်းတိုက်ခိုက်မှုများအဆက်မပြတ်ပြုလုပ်နေတာကြောင့်ပြည်သူလူထုအနေနဲ့လေကြောင်းရန်ကာကွယ်ရေးနဲ့ပတ်သက်တဲ့သတင်းချက်လက်များကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်ခင်ဗျာမိုးကုံမြို့နယ်ပါကာဖာရဲ့အခြေခံစစ်ပညာသင်တန်းစင်ပွဲပြုလုပ်ဒေသခံပြည်သူများတွာလာနေတဲ့စစ်ဆောင်လမ်းကိုရွှေဘိုပါကာဖာပြုပြင်တဲ့သတင်းကိုတင်ပြပေးကြပါမယ် အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနဘိုးကုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖရဲ့အခြေခံစစ်ပညာအပတ်စဉ်ကသင်တန်းဆင်ပွဲကိုမက်ရှလာတွင်ကျင်းပခဲ့ကြောင်းပကဖအသံမှဖော်ပြထားပါသည်။အဆိုပါသင်တန်းကိုစင်ကူးမြို့နယ်မတရားမြို့နယ်တပိတ်ချင်းမြို့နယ်ပြည်ယုံလွင်မြို့နယ်တို့မှသင်တန်းသားရာချီတက်ရောက်ခဲ့ကြပြီးအခမ်းအနားမှာမိုးကုံမြို့နယ်ပကဖတာဝန်ခံကသင်တန်းဆင်အမှာစကားပြောကြားခဲ့ကာပြည်သူ့တော်လှန်ရေးအလံတော်ဂိုင်းတစ္ဆာဆိုခြင်းနဲ့သွေးတစ္ဆာတချင်းတံပြိုင်တီဆိုခြင်းတို့ကိုပြုလုပ်ခဲ့ကြတယ်လို့သိရှိရပါတယ်။ဒါ့အပြင်ရွှေဘုံမြို့နယ်တွင်ဒေသခံပြည်သူတွေတွာလာနေတဲ့အရေးပေါ်ဆစ်ဆောင်လန်းတမိုင်ကျော်ကိုရွှေဘုံပကဖကပြုပြင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒေသခံပြည်သူတွေရဲ့ပူးပေါင်းပါဝင်မှုနဲ့ရွှေဘုံပကဖတိုက်နယ်ငါးကဦးဆောင်ကအကျေပေ20အရှိတမိုင်ကျော်ရှိတဲ့မြေသားလမ်းကိုဂျင်းကြောက်ခင်လန်းဖြင့်ပြုပြင်ခဲ့တယ်လို့သိရှိရပါတယ်။ကာကွယ်ဝင်ကြီးဌာနကုကဲမှုအောက်ရှိပကဖတွေဟာအကြမ်းဖက်စစ်တပ်ကိုတိုက်ခိုက်ရင်ဒေသခံလူထုရဲ့ရဲရဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလည်းဆောင်ရွက်နေတယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောင်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ငါပါ
3ရင်းဤကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင
်။ Radio NUG သတင်းရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးတဲ့အနေဖြင့်ထောက်ပို့ထီဖွဲ့စည်းတည်ထောင်ခြင်းတစ်နှစ်ပြည့်အခမ်းအနားယာယီသမရနဲ့ NUG ဝန်ကြီးများတက်ရောက်မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ထောက်ပို့ထီဖွဲ့စည်းတည်ထောင်ခြင်းတစ်နှစ်ပြည့်အခမ်းအနားကိုမြို့သားညီညွတ်ရေးအစိုးရယာယီသမရဒူဝါလက်ရှိလလူသားချင်းစာနာထောက်ထားရေးနှင့် BNL ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနှင့်ကာကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးနိုင်ကောင်းရွတ်တို့တက်ရောက်မယ်လို့သတင်းရရှိပါရတယ်။ထောက်ပို့ထီဖွဲ့စည်းတည်ထောင်ခြင်းတစ်နှစ်ပြည့်အခမ်းအနားကိုမတ်လ22ရက်ည8နာရီတွင်တိုင်းရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ထောက်ပို့ထီဟာတော်လန်ပြည်သူတွေရဲ့စုပေါင်းအင်အားနဲ့အချိန်အဟုန်ကောင်းကောင်းမောင်းနှင်ခဲ့တာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပြီးတစ်နှစ်တာအတော်အတွင်းမှာလည်းကျပ်သိမ်းပေါင်း 9,000 ကျော်ထောက်ပို့နိုင်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘူကော်မတီအစည်းအဝေးပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းဦးဆောင်ကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘူကော်မတီအစည်းအဝေးအမှတ်စဉ်17မြင်းဆောင်2025ကိုမတ်လ20ရက်မနက်10နာရီအချိန်တွင်ကျင်းပပြုလုပ်ခဲ့ရာစည်းအဝေးတွင်ဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘူကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းမှအဖွဲ့မှစကားပြောကြားခဲ့ပါတယ်။ဆက်လက်ပြီးတက်ရောက်လာကြသောဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘူကော်မတီအဖွဲ့ဝင်များမှ10မြင်းဆောင်2025တွင်ချမှတ်ထားသောရှေ့လုပ်ငန်းစဉ်များနှင့်ပတ်သက်၍ပြည်စည်းမှုအခြေအနေများနှင့်ဆက်လက်ဆောင်ရွက်ရန်ကြံရှိနေသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောဝန်ကြီးဌာန၏တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကျယ်တဝင့်ဆွေးနွေးခဲ့ကြပါသည်။အစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းမှဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယပြည်ထောင်စုဝန်ကြီးများအမြဲတမ်းအတွင်းဝင်များတွဲဖက်အမြဲတမ်းအတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါသည်ခင်ဗျာ။ဆလဘီ People's Heart Girl Network ကလေးရဲ့တိုက်နယ်စေယုံတွင်ပြင်ပလူနာနှင့်အတွင်းလူနာစုစုပေါင်း289ဦးကိုကျန်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းရှိ People Health Care Network ကလေးရဲ့တိုက်နယ်စေယုံမှာပြင်ပလူနာနဲ့အတွင်းလူနာစုစုပေါင်း289ယောက်ကိုကျန်းမာရေးစောင့်ရှောက်မှုပေးခဲ့ကြောင်း People's Health Care Network ကလေးမှသတင်းထုတ်ပြန်ပါတယ်။အဆိုပါတိုက်နယ်စေယုံကို2022ခုနှစ်နိုဝင်ဘာ1ရက်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးပြည်သူလူထုနဲ့ပြည်သူရဲဘော်တွေအတွက်အရေးပေါ်တဲ့ပဏာမကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်။အဆိုပါစေယုံကို2024ခုနှစ်နိုဝင်ဘာလကနေပြင်ပလူနာ292ဦးအတွင်းလူနာ15ဦးပြည်သူရဲဘော်83ဦးကိုဝင်ဆောင်မိခင်20ဦးနဲ့ငါးနှစ်အောက်ကလေးငယ်14ဦးတို့ကိုကျန်းမာရေးစောင့်ရှောက်မှုပေးခဲ့တယ်လို့ဖော်ပြထားပါတယ် People's Heart Care Network ကလေးအနေနဲ့ကျောင်းကျန်းမာရေးလုပ်ငန်းတွေကိုဝင်ဆောင်မိခင်နဲ့မွေးကင်းစကလေးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနယ်လှည့်ကွင်းစင်ဆေးကုသမှုလုပ်ငန်းတွေကိုအမြဲမပြတ်ဆောင်ရွက်နေတယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးမြန်မာနိုင်ငံထံစစ်လက်နက်ရောင်းချမှုများကြောင့် Bharat Electronics Limited အားဆွီဒင်ပင်စင်ရမုံငွေယင်းဤမြုပ်နှံစရင်မှထုတ်ပယ်ခြင်းကို Justice for Myanmar ကြိုးဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံထံစစ်လက်နက်ရောင်းချမှုကြောင့် Bharat Electronics Limited အားဆွီဒင်ပင်စင်ရမုံငွေယင်းဤမြုပ်နှံစရင်မှပယ်ထုတ်ခြင်းကို Justice for Myanmar ကကြိုးဆိုလိုက်ပါတယ်။ Justice for Myanmar ဟာမြန်မာစစ်တပ်ထံ BEL Company ၏စစ်လက်နက်နှင့်စစ်ပစ္စည်းကိရိယာရောင်းချပေးအပ်မှုများကိုပြီးခဲ့သည့်၄နှစ်အတွင်းအစီရင်ခံစွာများစွာဖြင့်ဖော်ထုတ်ခဲ့တာဖြစ်ပါတယ်2023ခုနှစ်ဧပြီလအထိ6လအတွင်းမှာအမေရိကန်ဒေါ်လာ5သန်းကျော်ဖို့ရှိသောစစ်တပ်ကနောက်ဆုံးလက်ဝဲအသုံးပြုမည့်စက်ပစ္စည်းကိရိယာများလဲပါဝင်ပါတယ်2024ခုနှစ်မတ်လတွင်မြန်မာစစ်တပ်အတွက်3ဘက်မြင်စောင့်ကြည့်ထောက်လန်းရေးရေဒါတစ်ခုအတွက်ထိန်းချုပ်ရေးကိရိယာတစ်စုံကို BEL ကလွှဲပြောင်းရောင်းချပေးခဲ့ခြင်းအပါအဝင်လက်တလောအချိန်အထိလွှဲပြောင်းရောင်းချမှုများကို Justice for Myanmar ကရရှိခဲ့သည့်ကုန်တင်ပို့မှုမှတ်တမ်းများအရာသိရတယ်လို့ဖော်ပြပါတယ်Justice for Myanmar ရဲ့ပြောရေးဆိုခွင့်ရှိသူမတ်ရတနာမောင်ကမြန်မာစစ်တပ်ရဲ့နိုင်ငံတကာရာဇဝတ်မှုတွေကိုနှစ်ပေါင်းများစွာအားပေးကူညီလာခဲ့တဲ့ BEL Company ကိုယင်းဤမြုပ်နှံမှုစရင်ကဖယ်ထုတ်ခဲ့တဲ့ဆွီဒင်ပင်စင်ရမုံငွေရဲ့လှုပ်ဆောင်ချက်ကိုကျမတို့ကြိုဆိုပါတယ်။ဒီဆုံးဖြတ်ချက်ဟာမြန်မာစစ်တပ်နဲ့လုပ်တဲ့စီးပွားရေးလုပ်ငန်းတွေဟာနိုင်ငံတကာဥပဒေတွေကိုစန့်ကျင်ရုံသာမကဆိုးဝါးတဲ့ယင်းဤမြုပ်နှံမှုတွေလည်းဖြစ်တယ်လို့ BEL Company ကိုပြတ်သားတဲ့သတင်းစကားပလိုက်တာဖြစ်ပါတယ်။ AP 7နဲ့အခြားသော BEL အဲယင်းဤမြုံနံသူအားလုံးအနေနဲ့ယခုလိုလိုက်ပါလှုပ်ဆောင်ပြီးချက်ချင်းယင်းဤမြုံနံမှုရုပ်သိမ်းသင့်ပါတယ်လို့ပြောပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်3လအတွင်းနိုင်ငံတော်၌အကြမ်းဖက်ဆဲအုပ်စု၏တနက်ဖြန်ပြစ်ခတ်မှုကြောင့်အမျိုးသမီးနှင့်အမျိုးသားစုစုပေါင်း34ဦးသေဆုံးခဲ့ပြီးမကွေးတိုင်းမှာ14ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်တဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှမတ်လ20ရက်နေ့အထိနိုင်ငံတော်၌အကြမ်းဖက်ဆဲအုပ်စု၏တနက်ဖြန်ပြစ်ခတ်မှုကြောင့်အမျိုးသမီး3ဦးနှင့်အမျိုးသား31ဦးစုစုပေါင်း34ဦးသေဆုံးခဲ့ကိုအမည်နှစ်တကွအတည်ပြုနိုင်ခဲ့ပြီးအသက်18နှစ်အောက်ကလေးငယ်တဦးနှင့်အသက်63နှစ်အရွယ်အမျိုးသမီးတဦးအပါအဝင်အသက်60နှစ်အထက်သေဆုံးသူ10ဦးပါဝင်ပါတယ်အဆိုပါသေဆုံးသူများအနက်မကွေးတိုင်းမှာ14ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်ပြီးပဲခူးတိုင်းမှာ6ဦးဖြင့်သေဆုံးမှုဒုတိယအများဆုံးဒေသဖြစ်တယ်လို့သိရပါတယ်မတ်လ17ရက်နေ့နေ့လယ်ပိုင်းအချိန်တွင်တနင်္သာရီတိုင်းတနင်္သာရီမြို့နယ်သို့ဆိုင်ကယ်မောင်းနှင်၍ပစ္စည်းဝယ်ရန်ထွက်လာသည့်ဘိမ့်မြို့နယ်အတွင်းနေထိုင်သောရမ်ဇာခန်းနှင့်၎င်း၏သားဖြစ်သူတို့ကရေဖြူကျေးရွာအနီးရှိအကြမ်းဖက်ဆဲအုပ်စု၏စစ်ဆေးရေးဂိတ်ကိုဖျက်ဆီးစဉ်ဆဲအုပ်စုကပစ်ခတ်သဖြင့်ဆိုင်ကယ်မောင်းနှင်သည့်သားဖြစ်သူမှာထိခိုက်ခြင်းမရှိတော့လဲဖခင်ဖြစ်သူရမ်ဇာခန်းဤလက်မောင်းနှင့် 1 byte ကိုကြီးထိမှန်ခဲ့ပါတယ်ထို့ကြောင့်၎င်းကိုမတ်လ12ရက်နေ့တွင်တနင်္သာရီမြို့နယ်ပြည်သူ့စေယုံမှဗိတ်ပြည်သူ့စေယုံကြီးသို့လွှဲပြောင်းကူတာခဲ့ပြီးနောက်မတ်လ14ရက်ည8နာရီဝန်းကျင်တွင်ထိုတန်ရာဖြင့်တည်ဆုံခဲ့ရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အပူရှင်ပြင်းထန်ခြင်းပြည်သူများသတိပြုလိုက်နာဆောင်ရွက်ရန်အတိပေးပန်ကြားခြင်းအပူချိန်မြင့်မားသည့်ကာလတွင်ခန္ဓာကိုယ်အပူချိန်မြင့်တက်ခြင်း၊ခေါင်းမူးကောင်းကင်ခြင်း၊ပင်ပန်းတွဲနေခြင်းတို့ကိုခံစားရလိမ့်ရှိရာ။ပူပြင်းသည့်ရာသီနှင့်လက်ရောညီထွေနေထိုင်နိုင်ရန်လိုအပ်ပါသည်။ပြည်သူများအနေဖြင့်လည်းယခုကဲ့သို့အပူချိန်ပြင်းထန်ခြင်းတွင်ပေါ်ပြပါချက်များကိုသတိပြုလိုက်နာဆောင်ရွက်ရန်အတိပေးပန်ကြားအပ်ပါသည်။အရေးရာ၍အေးမြသောနေရာများတွင်နေပါ။အဆောက်အဦများ၌လေဝင်လေရွက်ကောင်းမွန်စေရေးဆောင်ရွက်ပါ။ရေများများတောက်ပါ။နေဘူးထဲမှပြန်လာပြီးချက်ချင်းရေချိုးခြင်းမှရှောင်ခြင်းပါ။အယောင်ဖြောသည့်ပွားပွားချောင်းချောင်းချီတဲ့များဝတ်ဆင်ပါအပူချိန်ပြင်းထန်သည့်ချိန်များတွင်ကလေးငယ်များတက်ကြီးရွယ်ုံများကိုမော်တော်ကားအတွင်အလုံးပိတ်ထားသည့်အခန်းများအတွင်တူးထဲထားခဲ့ခြင်းမှသတိပြုရှောင်ရှားပါနေလည်နေခြင်းချိန်များ၌ကလေးငယ်များကိုအဆောက်အဦများ၏ပြင်ပနေရောင်ခြည်နှင့်တိုက်ရိုက်ထိတွေ့သောနေရာများတွင်လှုပ်ရှားကစားခြင်းမျိုးမပြုပါစေနှင့်ပူပြင်းသောနေရောင်အောက်မှအလွန်အေးသောအခန်းနှင့်ကားအတွင်းသို့ချက်ချင်းဝင်ရောက်ခြင်းအလွန်အေးသောအခန်းနှင့်ကားအတွင်းမှပူပြင်းသောနေရောင်တဲသို့ချက်ချင်းထွက်ခြင်းတို့ကိုရှောင်ရှားပါပူပြင်းခြောက်သွေ့မှုလွန်ကဲသောကြောင့်ဖြစ်ပေါ်တတ်သည့်မိဘအန္တရာယ်ကိုသတိပြုပါမလိုအပ်ဘဲရေများလေလွင့်ပြုံးနေမှုမရှိစေရေးအထူးသတိပြုဆောင်ရွက်ပါထိခိုက်လွယ်သည့်တက်ကြီးရွယ်ုံများကလေးငယ်များကိုနေ့ချင်းအပူချိန်ပြင်းထန်သည့်ကာလတွင်ပုံမှုထိခိုက်ခံစားရခြင်းနှင့်အသက်ဆုံးရှုံးခြင်းများမရှိစေရန်ကာကွယ်စောင့်ရှောက်ပါရန်လူသားချင်းစာနာထောက်ထားရေးနှင့်ဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနမှအသိပေးပန်ကြားထားပါလေခင်ဗျာ
ဗီဒီယိုညွှန်ကြားရဲ့မနက်ခင်းစီစဉ်လေးကိုဆက်လက်တင်ပြနေပါတယ်အခုဆက်လက်ပြီးနားဆင်ကြရမှာကတော့က ကြပြဆရာများဖြစ်ကြတဲ့ကျေတာယာမောင်နှင်းရင်နဲ့မင်းငိမ့်အေရိုရဲ့ကပကပြနှင့်ထိမ့်မှတ်တော်လန်ကပြများကိုတော့လွတ်လပ်မှုကခန်းစားရုပ်ဖက်ပေးထားပါတယ်ရှင
်မင်္ဂလာပါတောတာရှင်မတ်လ22ရက်နေ့မှာကြာရောက်ခဲ့တယ်ကပကပြနှင့်အထိမ့်မှတ်ကပြများထဲကဆရာကျေတာယာဆရာမောင်လင်းရင်နဲ့ဆရာမင်းငိမ့်အေရိုရဲ့တော်လန်ကပြများကိုတင်ဆက်ပါမယ်ကျွန်တော်ကလွတ်လပ်နှွေးဦးပါခင်ဗျာကပကပြနှင့်ကဗျာကျဲတွေလက်ပါစေကဗျာပန်းတွေဖွေးဖွေးလှုပ်ပွင့်ပါစေကျဲတာယာကြက်သွန်လေးတစ်ဖက်ဘဲစုတောင်းကမှဘဲတော့မှလုံလောက်တယ်မရှိလဲစဉ်းစားရဲစရာမရှိတဲ့အဆိုးတွေကြားတိုင်းစွတ်တောင်းပေးတဲ့အလုတ်ကသာကြိုးကုတ်အားထုတ်နေကြတာလားအခုနေခါနားကြားပြင်းအကတ်ဆုံးသည် RIPငင်းချမ်းစွာနားဆက်လီဆိုတဲ့အသံဘေးအစင်စင်ကြတဲ့နစ်နေတဲ့သူဟာဘေးကင်းပါစေဆိုတဲ့ဆုတောင်းနဲ့မောင်းတက်ခဲ့ရမှာလားတဲ့လူရင်းမှန်ကိုကြီးနှံပြန်ရိုက်တယ်ကြီးနဲ့ဆန်းအမြန်ပို့ပါတဲ့ဆိုလိုသောအနက်မှာစကားဟူသည်ပြစ်လို့လည်းမရစားလို့လည်းမဖြစ်ပါကြောင်းတဲ့အစုလိုက်အပြုံလိုက်အသက်ခံကြတဲ့အကုတုကံဟာဘယ်ကလာတယ်လဲအစုလိုက်အပြုံလိုက်လူမဆန်ရက်ဆက်တဲ့မိဆာတွေနဲ့တမီတဲ့နေတရည်တဲ့တောက်အကြောင်းကံကလာတဲ့ရွာသားတွေပျောက်သွားတဲ့ရွာကလေးဟာသူ့ရွာသားတွေကိုလိုက်လို့ရှာနေနိုင်ငံသားတွေပြေးသွားတဲ့နိုင်ငံကလေးဟာသူ့နိုင်ငံသားတွေကိုလိုက်ရှာရအောင်မှာပဲနိုင်ငံကူးလက်မှတ်ဆိုတာကိုနိုင်ငံပြည်လက်မှတ်လို့ခေါ်မိရင်ရာဇဝတ်တော်ခံရမည်မြတ်ပန်တော်ပန်းခိုင်လုံးလန်းဆိုတာဘုံနဲ့ကံနဲ့ရွှေသစင်မဟုတ်တော့လေစာအုပ်အနီကလေးကိုသစင်ခက်နီနီလေးလိုရင်မာပွေ့လျက်ထွက်သွားခဲ့ကြတာလားရှက်သွားခဲ့ကြသေးလားလှိုင်းတွေကတော့မပြတ်ရိုက်မှဖြစ်လိမ့်မယ်လေလှိုင်းလားရေလှိုင်းလားလိုင်းနေတဲ့ဟန်တွေတော့ခြံခဲ့အင်းအားတွေမကြံစတဲ့လွန်မှမလွန်စတဲ့အသက်တွေသွန်ထဲ့နေသူတွေအတွက်ကြက်သွန်တစ်ဖက်မှမထွက်ခဲ့ရင်လေငရဲတင်ငုပ်မြဲလိမ့်မယ်ငါလူတွေမောင်လင်းရိတ်ပြင်းရည်ချင်းအကြောင်းနေနဲ့တူလိုက်ရွေခဲ့တယ်မြေနဲ့တူတင်းဆောင်ခဲ့တယ်အတင်းပြင်းစကပုံတွေနဲ့ချိန်မွန်ကန်ဖွင့်ခဲ့ဂုံယူစရာကောင်းအောင်ကဲ့ရက်ခဲ့လူသေးအလောင်းတွေဖော်ပြီးလူအရှင်တွေနဲ့ပြပွဲလုပ်ခဲ့သွေးလူအပ်တဲ့မြစ်တွေအတွက်သွေးလူရှင်ရှာခဲ့မိသားစုနဲ့ငွေကြေးကိုအချိုးမချတတ်သေးအသေးကွဲချင်းမှဆေးမရင်သေးအရက်ဆယ်မျက်နှာထိမြစ်တာမထားတတ်သေးငါပြင်းခဲ့တာကဘာတီပါတယ်မင်းငိမ့်အေ
ဗီဒီယိုအသစ်ကိုနားတော်တာဆင်နေတဲ့ပိတ်သက်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာအစီအစဉ်နဲ့သတင်းထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာဖြစ်တပတ်အတွင်းသတင်းတွေကိုရိုးလာတန်တာကဖတ်ကြားတင်ပြပေးပါရမရှင
်။ဒါရီစောပါဗီဒီယို NUG တပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနဲ့တောင်းစားပြလာဖို့ Pride ပါတယ်။အကျဉ်ရိုးလာတန်တာပါ။တော်လန်တွေကိုအနောက်ရှာအတားအဆီး Pride တွေလောင်ကစားကိစားနာမုံရိုက်စီဝါကိစားတိကိုသေရှာဆောင်ကရီထင်းရှုပ်လာနိုင်ဖို့ပြည်ထောင်စုဝန်ကြီးချုပ်ပရိုဂရမ်ရီတတော်ကိုပနာမတောင်းစားပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရဂရကာလာဒေသန္တရပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးအမှတ်ဆိုင်တစီမြိုင်းဆောင်2025ကိုမက်ရှလာဆေးလီရာမှာကျောင်းပါခါဆောင်မှာပြည်ထောင်စုဝန်ကြီးချုပ်ကအဖို့အမှားစကားပရိုဂရမ်ခါဆောင်မှာရိခရီအစည်းအဝေးကရှားမဲခရီစုံဖရက်ရှာနာဖရီလုံငန်းဆိုင်တီထေကမဘရီဘရက်သိန်းတွေလုံငန်းတီကိုအယုံဆုံးဘရီဘရက်အောင်ဆောင်ရပီစီလိုဂရမ်တော်လင်ရီကိုအနှောက်ရှာအတားအဆီးပရိုက်စီတွေလောင်ကစားကိစားနာမူရိုက်စီဝါကိစားတီကိုသ တတိယရှာဆောင်းခရစ်ထင်းကျောင်းဒေးမဲလာနိုင်ဖို့အထူးလိုအပ်ပါကောင်အလौတာဝင်တီမအားလက်တီကကဌာနတာဝင်တီနောက်ခွန်ဆန်းပြီးနေခဲ့တဲ့ဝန်ကြီးတီအတွန်းဝင်တီအားလုံးကိုလေကျေးဇူးတောင်းကောင်ခွန်ဆန်းခဲ့တဲ့အခါမှာကိုအစိုးရဤစိုင်းရီကာကွေရီရန်တရာတာဝင်တီရှိရီလူတီပါအုံရှုံရီရန်တရာကတာဝင်ရှိရီလူတီကိုပါတွေးဆုံအားပေးစကားပရိုဂရပီစီလိုကောင်ဝန်ကြီးချုပ်ကပရိုပါရီအစီအဝေးကိုရေထောင်စုဝင်ကြီးချုပ်မန်ဝမ်ခိုင်တဲ့ဦးဆောင်မနာရေထောင်စုဝင်ကြီးတီဒူးဝင်ကြီးတီအမရိတဲ့အတွန်းဝင်တီတွေးဖောင်းအတွန်းဝင်တီနာဌာနဆိုင်ရာတီကတာဝန်ရှိရီလူတီတားရောက်ခါခဲ့ပါရီစာလာပိကေရခိုင်ရီပိုင်းနာအတွန်းဝင်ရောက်လာရီတရမဝန်ရီလုံသား20တဦးကိုဖဲမင်းပိကေတရမဝန်နေဆဲဖဲချော်ငါဖဲမှုပြဒနာကိုကင်တွေဖရေရှောင်းဖို့အတွက်ဘင်္ဂလားဒေ့ရှ်နာပူပေါင်းမနာအဖရိတကူရာရှိဖို့မရွန်လန်းရီလို့ဥခိုင်ဒုခကပရော့ဆိုရီတောင်းကိုတောင်းစားပြပါမယ်။မက်ရှလာစင်ဂါရာနီမှာတရမဝန်ရီလုံသား20တဦးကိုရခိုင်ရီပိုင်းနာရခိုင်ကဲရိုဒင်ကတိုက်ကီလိုမီတာအောက်ရာဝေးရီနေနမိုင်းမြင့်က10ကီလိုမီတာအကွာမှာဖန်စီခါကောင် ULAAA ကပရိုရစ်ဆိုခွန်ရှိသူဥခိုင်ဒုခကတောင်းထုတ်ပြန်ပါရီအဆိုပါရီလုံသားတိဆောဘင်္ဂလားဒေ့ရှ်အာနာပိုင်ဒီဤတတိပီရှာကိုသိရှိထားကလေးအဆိုပါတတိပီရှော့ကိုပရောင်ပရောင်တနာလက်လူရှူခါပရိကေတရမဝငါဖဲလုံငန်းတိကိုအကရင်ဂရင်လောက်ဆောင်ခါကောင်လေး၎င်းတို့ကဝင်ခင်ခါရီလို့ဖော်ပြထားပါရီအိနိရှော့နှစ်နိုင်ငံကအပရူသဖောဆောင်ရီစားဆင်ရီကိုထိမ့်သိမ့်ထားပေါ်တော့ရီရီရှာနာအဆိုပါရီလောက်သားတိကိုပရိုက်တန်မပီပေပရန်လွဲပီဖို့ဖရိုက်တီလို့ဆိုထားပါရီဘင်္ဂလားဒေ့ရှ်အာနာပိုင်တီအကရင်ဂရင်တတိပီရှာတိဂရကတရမဝံငါဖန်ခရံအတော်ရခိုင်ရီပိုင်နာအတော်ကိုတရမဝံဝန်ရောက်မှုမှာဘရက်တနာတကူအဖရိုက် ULA ကမဲရှာဘရူတာဘရီဂေယုံပိုင်လှူရှာမှုတိစောဘင်္ဂလားဒေ့ရှ်နာရခိုင်နိုင်ငံလုံးမှာရှိပြီးတရဥပဒေကိုလိုက်နာရင်းငါဖန်သမတိအတားမွင်းဝင်းဂရောင်းကိုခရင်ခရောင်းလို့ရှိပြီးလို့ဥခိုင်သူခါကပရော့ဆိုထားပါရီတရမဝံနေဇက်ဖဲကျော်ငါဖဲမှုပြေတနာကိုဂိုင်တွေဖရေရှောင်းဖို့အတော်ဘင်္ဂလားဒေ့ရှ်နာရခိုင်ကရာပူပေါင်းလှုပ်ဆောင်ပြီးထီရောက်ရအဖရိတကူရရှိဖို့မရော်လန်းရလို့ဖော်ပြထားပါရီဆာလာပိကေပင်တောင်မရုံးနေညောင်ကျူရာကာကန်းစခဲအများစုကိုအေးအေးနော်ပူပေါင်းတဲတီကတင်ပိုက်ထားပြေလို့ဥခိုင်ဒုက္ခအတိပြုရတောင်းကိုတောင်းစားပေးပါမယ်ရခိုင်ပြည်နေတောင်ကုန်းမရုံးနေစားဆဲလို့ရှိရဘကိုတိုင်းပင်တောင်မရုံးနေအတော်ရှိညောင်ကျူချေရာတဲစခဲကိုအေးအေးဥဆောင်ရပူပေါင်းတဲတီကထိုးဆိုင်ဆောင်လို့ရှိစွန်မှာလာရှိမှာကာကန်းစခဲအများစုကိုတိုက်ခိုက်သိမ့်ပိုက်ရာရှိပြီးဆိုင်ကောင်စီဤလီဂရောင်းတိုက်ခိုက်မုန်တေဂရောင်းစာပရိဂေတိုက်ပွေတီပရွန်ထန်နင်ဂရောင်းအေအေပရခွန်ရာပုဂ္ဂိုလ်ဥခိုင်ဒုခကအတီပရုပရဆိုထားပါရီညောင်ကျိုးချေရာတိုက်ပွေကဆိုင်ကောင်စီတဲတီမှာဖရိုဖရိဆုတ်ခွာထွားပြီးနင်ဂရောင်းတိုက်ပွေမှာပရွန်ထန်နင်ဒုံဖရိုက်ကလေးအခရီယနေရှုံထွင်းနင်ဒုံဖရိုက်ဂရောင်းလို့သိလာပါရီစာလာပိကေဘင်္ဂလားဒေ့ရှ်အစိုးရက ARSA ခေါင်းဆောင်ကိုဖန်လိုက်စော်ဟာမောအွန်လိုင်းနာတတိုက်ကို ICC ပို့ဖို့ပုံမူသေချာခရီဆိုရင်တတော်ကိုတောင်းစားပေးပါမယ်။ဘင်္ဂလားဒေ့ရှ်အစိုးရက ARSA ခေါင်းဆောင်ကိုဖန်စီလိုက်စော်စော်မောအွန်လိုင်းနာတတိုက်ကို ICC ကိုပို့ဖို့ပိုပရိကေသေချာခရီလို့ဩစတြေးလျနိုင်ငံဆိုင်ရာ NUG ကိုစလေဒေါက်တာထွန်းအောင်ရွှေကမက်ရှလာစေကိုရာမှာဆိုလိုက်ပါရယ်ဘင်္ဂလားဒေ့ရှ်အစိုးရက ARSA ခေါင်းဆောင်ကိုဖန်လိုက်စော်စော်မောအွန်လိုင်းနာတတိုက်ကို ICC ပို့ဖို့ပိုပရိကေသေချာခါဆော်ဖရိုက်ဒေးပိုင်းအေအေနောက်ဘင်္ဂလားဒေ့ရှ်အစိုးရရောဂရကစားဆင်ရီအတိုင်အတာကိုလေးဖော်ပြနေပါရယ်စိုက်အုပ်စုကသူ့အချို့အတော့ရိုဟန်ဂျာတီကိုလိုရီပိုင်အသုံးရှားနေစော်ရဲလာစီရီအလွန်အရိပါရီဂရုပင်အာထုံမှုတစ်ခုဖရိုက်ဒေးပိုင်းဘင်္ဂလားဒေ့ရှ်အစိုးရဂရကာလာအစိုးရခေါင်းဆောင်ပါမောက်ခယူနက်စ်ဂရုစာနေရီရိုဟန်ဂျာအရိပရီလီစီဖို့ဂရုပင်နေမှုမှာလေအရိပါရီခရီလန်တရဲလို့မနာမင်းပါရီလို့ဆိုထားပါရီ ARSAE ထိပ်သီးခေါင်းဆောင်အာတာဦးလာအပါဝံထိပ်ပိုင်းခေါင်းဆောင်ခရောက်ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တီကမက်ရှလာစေခွန်နိုင်ရာမှာဖန်စီထိန်ထိန်ခါဆော်ဖရိုက်ပါရီအခုတောင်စာပိခရီတတော်တီကိုရေဒီယို NUG အပွေးသားတီကပြပို့ထားဆော်ဖရိုက်ပါရီ
ဒီကနေ့ကတော့ဒီညနေပဲရေဒီယို NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယို NUG ကိုမနေ့ပိုင်း၈နာရီခွဲမှာ92.6 MHz 19.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။